ကျတော်ပရင်တင်တဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။လူမျိုးတုံးသက်ပြတ်မှုဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာမြန်မာကိုဂမ်ဘီယာကဆွဲထားတဲ့အမှုအတွက်ကနေဒါနဲ့နယ်သာလန်နှစ်နိုင်ငံလုံးကဥပဒေကြောင့်အရဂမ်ဘီယာကနေပါဝင်ကူညီပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဗုဒ္ဓဖူးနေ့ကနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေပူးတွဲကြေညာချက်ထုတ်ပြန်လိုက်တဲ့အကြောင်းနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ကုလသမဂ္ဂအမြင့်ဆုံးတရားရုံးမှာမြန်မာကိုလူမျိုးတုံးတပ်ဖြတ်မှုနဲ့ဆွဲတင်ထားတဲ့ဂမ်ဘီယာရဲ့အမှုကိုထောက်ခံရုံသာမကဥပဒေကြောင်းကပါပါဝင်ဆောင်ရွက်ဖို့ပြင်ဆင်နေကြောင်းကနေဒါနိုင်ငံသားရေးဝန်ကြီး Francis Philip Champagne နဲ့နယ်သာလန်နိုင်ငံသားရေးဝန်ကြီး Steph Block တို့နှစ်ဦးကနေစက်တင်ဘာလ2ရက်နေ့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာပါ Rohingya တွေပေါ်နှင်းပန်းနှိပ်စက်တပ်ဖြတ်ခဲ့တဲ့မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုအရေးယူအပြစ်ပေးနိုင်ခြင်းမရှိဘဲကင်းလွတ်ခွင့်ရနေတာကိုအဆုံးသတ်စေရေးလူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးသဘောတူစာချုပ်အတိုင်းလိုက်နာဆောင်ရွက်တဲ့ဂမ်ဘီယာနိုင်ငံရဲ့ကြိုးပမ်းချက်ကိုကနေဒါနဲ့နယ်သာလန်နိုင်ငံကအပြစ်ဝထောက်ခံတယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ဒီလိုပြစ်မှုကျူးလွန်မှုမျိုးဟာလူသားအလုံးအတွက်စိုးရိမ်ပွဲရာဖြစ်ပြီးကနေဒါနဲ့နယ်သာလန်နှစ်နိုင်ငံမှာလည်းတာဝန်ရှိတယ်လို့ခံယူကြောင်းဖော်ပြထားပါတယ်။ဒါကြောင့်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုအတင်းအဓမ္မပြုကျင့်မှုစတဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာဥပဒေနဲ့အညီတရားစွဲနိုင်ရေးမှာကနေဒါနဲ့နယ်သာလန်ကပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ဖော်ပြထားပါတယ်။ICJ နိုင်ငံတကာတရားရုံးမှာအခုလိုကနေဒါနဲ့နယ်သာလန်နိုင်ငံတွေကဥပဒေကြောင်းအရပူးပေါင်းဆောင်ရွက်နိုင်ပါသလားနိုင်ငံတကာဥပဒေကျွမ်းကျင်သူလူ့အခွင့်အရေးရှေ့နေလည်းဖြစ်နယူးယောက်ခြေဆိုင် Global Justice Center ဥက္ကဋ္ဌ Akila Radhakrishnan ကိုမေးကြည့်တော့
What will likely result out of this is that together Canada and the Netherlands
နိုင်ငံတွေထုတ်ပြန်ချက်ကိုကြည့်ရင်ဂမ်ဘီယာကမြန်မာကိုဆွဲထားတဲ့အမှုမှာဒစိတ်တစ်ပိုင်းအနေနဲ့ကနေဒါနဲ့နယ်သာလန်နှစ်နိုင်ငံကပူးတွဲပြီးမြန်မာကိုနောက်ထပ်အမှုထပ်ဖွင့်မဲ့သဘောဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့တရားဥပဒေကြောင်းဆိုင်ရာမေးခွန်းတွေရှိလာမှာပါ။ကနေဒါနဲ့နယ်သာလန်ရဲ့ကြေညာချက်မှာအဓိကပြောထားတဲ့ချက်ကတော့ဂမ်ဘီယာရဲ့လူမျိုးတုံးတပ်ဖြတ်မှုဆွဲချက်ထဲမှာပါနေတဲ့မြန်မာစစ်တပ်ရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုအစုလိုက်ပြုံလိုက်အတင်းအဓမ္မပြုကျင့်မှုကိုအဓိကထားပြီးသူတို့နှစ်နိုင်ငံကပူးတွဲအမှုဖွင့်ဖို့ရှိတယ်ဆိုတာကိုပြောထားတဲ့ကြောင်းအကီလာရာဒာခရစ်နန်ကပြောသွားတာပါ။ဒါပြင်လူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာသဘောတူညီချက်မှာပါဝင်နေတဲ့ဘယ်နိုင်ငံမှဆိုဒီအမှုမှာပါဝင်ပတ်သက်နိုင်တယ်လို့လည်းသူကပြောပါတယ်။စာချုပ်မှာသဘောတူထားတဲ့နိုင်ငံအများကြီးရှိနေပြီးအမှုကိုပိုပြီးအားကောင်းဖို့အတွက်အဲ့ဒီနိုင်ငံတွေအနေနဲ့အခြားဆွဲချက်တွေနဲ့ထပ်ပြီးအမှုဖွင့်နိုင်တယ်လို့လည်းသူကဆိုပါတယ်။ကုလသမဂ္ဂတရားရုံးမှာဂမ်ဘီယာကမြန်မာကိုဆွဲတင်ထားတဲ့အမှုမှာဥပဒေကြောင်းအရပါဝင်ဆောင်ရွက်လာတဲ့နိုင်ငံတွေထဲကနေဒါ၊နယ်သာလန်နိုင်ငံအပြင်မော်ဒိုက်နိုင်ငံလည်းပါဝင်ပါတယ်။ Rohingya ဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ ICJ တရားရုံးကချမှတ်ထားတဲ့ကြားဖြတ်ရေးပေါ်စီမံဆောင်ရွက်ချက်တွေကိုလိုက်နာလှုပ်ဆောင်နေကြောင်းတုံ့ပြန်ထားပါတယ်ရှင်။